NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေပူးပေါင်းပြီးတော့တိုင်းရင်းသားမဟာမိတ်နိုင်ငံရေးပါတီလုပ်ငန်းအဖွဲ့ EAPP ကိုဖွဲ့စည်းပြီးတော့နိုင်ငံရေးမူပေါင်းတစ်ခုရေးဆွဲမယ်ဆိုတော့အခုဒီနိုင်ငံရေးမူပေါင်းအတွက်ဘယ်လောက်ထိလုပ်ငန်းတွေစနေပါပြီလဲဒီကိစ္စအတွက်အင်္ဂါရုဘယ်လောက်ထိဆွေးနွေးပြီးပါပြီလဲရှင
် NLD ကတိုင်းရင်းသားတွေနဲ့အခုညွှန်ညွှန်ရေးလုပ်ထားတဲ့အာမလေးချပြမယ်ဟိုစပြီးတော့ကင်တွယ်နေတာကတော့ NLD ကတိကျကင်တွယ်ပါတယ်ပြီးတော့ဒီကော်မတီကိုတင်ပြမယ်။နောက်နိုင်ငံရေးမူပေါင်းကတော့အရေးကြီးတာအလုံးသဘောတူနိုင်တဲ့အနေအထားတစ်ခုရအောင်ညှိနှိုင်းဖို့ပါပဲ
။ဒီတော့ NLD ပါတီအနေနဲ့နိုင်ငံရေးမူပေါင်းတစ်ခုမှာအဓိကဘလို့အချက်တွေကိုအဓိကထားပြီးရေးဆွဲမှာပါလဲရှင
်။ဟောကျွန်တော်တို့နောက်ကြောင်းမပြောင်းမဲ့ရှေ့ကိုတက်မဲ့လမ်းတွေကိုရေးရမှာပေါ့။တိုးရင်ကြောင်းကြလို့လည်းမရဘူး။ပွင့်လည်းပွင့်လင်းရမယ်။ကျွန်တော်တို့နိုင်ငံရေးရကောင်းအောင်လုပ်တာပါဆိုပြီးတော့လုံးဝပြီးလုံးလို့မဖြစ်ပါဘူး။နောက်ထိကန်းကြီးတွေချလို့မဖြစ်ပါဘူး။ကျွန်တော်ဘာဝင်ဆိုတော့လဲဆိုတော့ National Convention တိုင်းပြည်အတွက်ပါတိုင်းပြည်အတွက်ပါဆိုပြီးတော့အဲ့ဒီတိုင်းမို့အောင်လာနေပြီးတော့ဒီ Undemocratic rules တွေထွက်လာ။ဒါမျိုးတွေမဖြစ်ဖို့သတိထားမှာပေါ့
။ဟုတ်ကဲ့။သတိထားပြီးရေးဆွဲမယ်ဆိုတဲ့အချက်တွေထဲမှာအင်္ဂါရုဘလို့အချက်ကိုအဓိကထားမလဲ။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးပုံပေါင်းဆိုတာတော့တကယ်တော့နိုင်ငံရေးပြဿနာတွေကိုပူးပေါင်းဖြေရှင်းဖို့အတွက်ဖြစ်တယ်ဆိုတော့ဒီနိုင်ငံရေးပြဿနာတွေကိုအင်္ဂါရုဘလို့ပူးပေါင်းပြီးတော့ဖြေရှင်းမယ်လဲ။ဘလို့အချက်တွေကိုအဓိကပါမလဲရှင်
။အဓိကအဖြစ်တော့တိုင်းရင်းသားစီလုံးညီညွတ်ရေးအဓိကကြပါ။ဟောကျွန်တော်တို့နိုင်ငံအတွက်တိုင်းရင်းသားစီလုံးညီညွတ်ရေးမရှိမဖြစ်လိုအပ်တယ်။စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးတခုထူထောင်နိုင်ဖို့အဲ့ဒီကိုဥပ္ပီတဲ့ဟာကြီးလောက်အောင်ပါပါဒီနှစ်ခုမရှိဘဲနဲ့ဗမာပြည်အေဂျင်တာရေခုံမျိုးထုတ်တဲ့ရေမဖြစ်နိုင်ပါဘူးအဲ့တော့အဓိကအဖြစ်အချက်နဲ့ချက်အခြေခံပဲအဲ့ဒါပါပဲ
ဟုတ်ကဲ့အခုလက်ရှိမြန်မာနိုင်ငံမှာကဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့ခက်ခဲတွေပြဿနာတွေစိန်ခေါ်မှုတွေအများအပြားရှိနေပါတယ်အဲ့ဒီအထဲကမှဘလို့အချက်ကိုအဓိကဖြေရှင်းဖို့လိုမယ်လို့ NLD ထင်ပါလဲရှင
်ကျွန်တော်တို့တိုင်းရင်းသားအားလုံးနိုင်ငံရေးပါတီအားလုံးအရေးကြီးတဲ့တမတော်အဆိုရအလုံးအမျိုးသားရင်ကြားစီမူပေါင်းထဲမှာအလုံးလုံးကြဖို့ကအငယ်လို့ရည်ရွယ်ချက်ထားတယ်ဒါဟာတိုင်းပြည်အတွက်ဘုန်းနာပြောတာလေအကုန်လုံးအကျုံးဝင်တဲ့လုပ်ငန်းစဉ်ဒါတွေကိုဥစားပြီးတော့အငြင်းစီယုံပါမယ်လုံချရသွားမယ
်ဟုတ်ကဲ့အခုဒီနိုင်ငံရေးမူပေါင်းကို NLD ပါတီအနေနဲ့တည်တံ့တခုရေးဆွဲမှာလားခုနကပြောသလို NLD ပါတီကရေးဆွဲပြီးတော့ဒီတိုင်းရင်းသားပါတီတွေနဲ့တင်ပြပြီးတော့အလုံးပူးပေါင်းပြီးတော့တခုတင်မှာလား
တင်းနေပြောလို့မရပါဘူးကျွန်တော်တို့တိုင်းရင်းသားနေနဲ့လည်းအခုလည်းတွေ့နေပါတယ်နိုင်ငံရေးနေလည်းဆွေးနွေးပါတယ်နိုင်ငံရေးမူပေါင်းလည်းတစ်ဖက်ကလုပ်နေပါတယ်အချင်းခံပြီးအင်္ဂလိပ်ပူပေါင်းသွားလို့ရပါတယ်အဲ့ဒါကြောင့်အဝန်သားဟာကိုတိကျဆွဲကြပြီးတော့ပြောလို့မဖြစ်နိုင်သေးပါဘူ
းဟုတ်ကဲ့အခုဒီနိုင်ငံရေးမူပေါင်းရေးဆွဲဖို့အတွက်အချိန်သတ်မှတ်ချက်ရှိပါလားရှင်ဥပမာဘယ်နှစ်လအတွင်းမှာပြီးဆွဲမယ်ဘယ်တော့အပြီးသတ်ရေးဆွဲမယ်အဲ့လိုသတ်မှတ်ထားတာရောရှိပါပြီလားရှင
်အဲ့ဒီလိုတော့မရှိဘူးဒါပေမဲ့နိုင်ငံရေးမူပေါင်းရေးဆွဲတယ်ဆိုတာလိုအပ်ချက်အရာအများနာလေးဖြစ်မယ်နေတာလည်းဖြစ်မယ်ဥပမာအဖြစ်အခုစီဖိုင်ယာသင်နေတဲ့နိုင်ငံရေးမူပေါင်းတွေချမယ်ဒါအခုနှင်းနေတာပေါ့အဲသူမြန်လို့ရှိရင်ကျွန်တော်တို့ကလည်းညာမှာပေါ့ကိုဘာနိုင်ငံရေးမူပေါင်းဆွဲတယ်ဆိုပြီးတော့နောက်ကျနေလို့လည်းမဖြစ်ဘူးရှေ့ထွက်နေလို့လည်းမဖြစ်ဘူးဒါအခြေအနေနဲ့အချိန်ကာလပေါ်မှာမူတည်ပြီးတော့ကျွန်တော်လုပ်ရမယ်လုပ်ပါ
ဟုတ်ကဲ့အခုနိုင်ငံရေးမူပေါင်းတွေကိုဒီတခြားဒီနိုင်ငံရေးပါတီ56ပါတီကရေးဆွဲနေတာရှိရဲတခါ UN လို့အဖွဲ့မျိုးကလေသူတို့တည်တံ့ရေးဆွဲနေတာမျိုးတွေလည်းရှိပါတယ်အဲ့ဒီမှာကတော့ဒီပြစ်ခတ်ရက်ဆဲပြီးတော့ဖြစ်ပေါ်လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာသုံးပွင့်ဆိုင်ဖြစ်တဲ့၈ပွင့်ဆိုင်ဖြစ်တဲ့အမျိုးမျိုးပေါ့အယူအဆတွေနဲ့သဘောထားတွေရှိကြပါတယ
် NLD
ကရောဘယ်သူတွေအဓိကပါဝင်တဲ့နိုင်ငံရေးဒီဆွေးနွေးပွဲတွေမှာဘယ်သူတွေရှိကြည့်ရလို့ NLD ထင်ပါလဲရှင
်အဲ့ဒါကို NLD ကဒုတိယကြိမ်အစည်းအဝေးမှာကြင်လုပ်မယ်အဲ့ဒီအတွက်ပဲအင်္ဂါရုအစည်းအဝေးတွေလုပ်နေတာပါအဲ့တော့အစည်းအဝေးဆုံးဖြတ်ချက်အနေနဲ့မရှိသေးတော့အင်္ဂါဒီဟာကိုဖြေလို့မရသေးပါဘူးကျူးစားနေပါလေဆောင်ရွက်နေပါလေဆိုတာပဲပြောနိုင်ပါတ
ယ်ဟုတ်ကဲ့အခုအစိုးရနဲ့တိုင်းသားအဖွဲ့တွေကြားမှာအပြည့်ရက်ရေးပေါ့လေဆွေးနွေးညှိနှိုင်းနေကြတယ်ဆိုပေမဲ့ကရင်ပြည်နယ်မွန်ပြည်နယ်အခုဆိုရင်ရှမ်းပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတာရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေပေါ်မှာရော NLD အနေနဲ့ဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တို့အရင်စိုးရိမ်ပါတယ်လက်ရှိရောက်ရှိနေတဲ့အနေအထားကိုထိကြိုက်မှာရောအငယ်လို့အများကြီးစိုးရိမ်ပါတယ်နောက်ဆက်စလုံးမှာတာဝန်ရှိကြမှာပါသေသေးချာချာနေလာပြီးတော့အဲ့ဒီတာဝန်ရှိတဲ့လူတွေကထိမ့်သိမ့်ဖို့ဒါအရေးကြီးပါတယ်။ဒါငင်းငန်းရေးအတွက်ပါတိုင်းပြည်အတွက်ပါ။ဟု
တ်ကဲ့ပြည့်ခတ်ရက်ဆေးရေးပေါ်မှာရော NLD ဘယ်လိုမြင်ပါလဲရှင်။ဘာဖြစ်လို့လဲဆိုတော့ပြည့်ခတ်ရက်ဆေးရေးကဒီတပိုင်းဆိုင်ရာကိစ္စတွေမှာအခက်အခဲရှိနေပါတယ်။အဲ့ဒီရဲ့အလားအလာနဲ့အခြေအနေပေါ်မှာရော NLD ဘယ်လိုသုံးသပ်ပါလဲရှင်
။ပြည့်ခတ်ရက်ဆေးရေးကလွယ်မရောင်းတဲ့အခက်အခဲပေါ်ပါတယ်။အ တကယ်အဓိကအဖြစ်စစ်တပ်ရဲ့အစိုးရရဲ့ကျွန်တော်တို့တိုင်းသားလက်နက်ကိုင်ပါတီအဖွဲ့တွေဒါသူတို့တွေအားလုံးညီညီညွတ်ညွတ်ဆောင်ရွက်ကြဖို့အရေးကြီးပါတယ်သူတို့ညီညွတ်မှုမရသေးရင်အောက်မှာထိတိုက်တွေ့ဆုံမှုတွေကဒီလိုပဲမကြာခဏဖြစ်နေမှာပဲလို့ပြောချင်တယ်
ဟုတ်ကဲ့ဦးကျော်ဝင်းခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်